ဒီဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပဖို့စီစဉ်ထားတဲ့ဒီမြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးပွဲကိုပေါ့လေ CRPH NUG ဒီအမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံဘက်ကဖိတ်ခေါ်ထားတာရှိပါလားရှင်
အဲ့ဒီဟာကကျွန်တော်တို့မနေ့ညကနှစ်နာရီလောက်အထိတော့ဖိတ်ခေါ်ထားတာမျိုးမရှိသေးပါဘူးဗျကျွန်တော်သိရတော့အမေရိကန်စံတော်ချိန်ညနှစ်နာရီပေါ့နော်ဆိုတော့မြန်မာစံတော်ချိန်ဆိုလို့ရှိရင်တော့နေ့လေ12နာရီခွဲလောက်ပေါ့နော်12နာရီခွဲလောက်အထိတော့ကျွန်တော်တို့ကိုတရားဝင်ဖိတ်ကြားခြင်းမျိုးမရှိပါဘူးဗျ
တကယ်လို့အာဆီယံဘက်ကအဲ့လို CRPH နဲ့ဒီ NUG အစိုးရကိုဖိတ်ကြားလာမယ်ဆိုရောဘယ်လိုတုံ့ပြန်မလဲရှင
်ဖိတ်ကြားလာမယ်ဆိုရင်တော့ကျွန်တော်တို့ကကြိုဆိုရမှာပေါ့ဗျာဒါကကျွန်တော်တို့ကိုအတိအမှတ်ပြုပြီးတော့ဖိတ်ကြားလာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒါကိုကြိုဆိုရမယ်ဒါကိုကျွန်တော်တို့အနေနဲ့လေးနဲ့စဉ်းစားပြီးတော့ကျွန်တော်တို့ကတက်ရောက်ဖို့ကိုစဉ်းစားတော့မှာဖြစ်ပါတယ်ဗျ
ဒီအင်ဒိုနီးရှားမှာကျင်းပမယ်ဒီမြမရေးအာဆီယံထိပ်သီးမီလာခံအစည်းအဝေးကိုတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မယ်ဆိုပြီးတော့ထိုင်းအစိုးရဘက်ကပြီးခဲ့တဲ့တောက်ကြံဒီလောက်ကသူတို့ကြေညာချက်ထုတ်ပြန်ထားတာရှိပါတယ်။ဒါပေမဲ့စစ်ကောင်စီကတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခြင်းရှိမရှိဆိုတာတော့သူတို့အတည်ပြုဟိုထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဆိုတော့တကယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတက်ရောက်မယ်ဆိုလို့ရှင်လေသူကိုယ်တိုင်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာသူရဲ့ပြပခီးစဉ်ပထမဆုံးဖြစ်လာမယ့်အနေထားလေးရှိသလိုသူ့ကိုဒီနိုင်ငံရဲ့ပြင်ပထွက်လာတာနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုပေါ့နော်စစ်ရာဇဝတ်မှုစတဲ့ဒီဖန်ဝရန်းနေနေပေါ့လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဆီးဖို့ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုထားတာရှိပါတယ်ဆိုတော့တကယ်ပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ကဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ဖို့ရှိမရှိပေါ့နော်ကိုတင်လေးအောင်လို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့သုံးသပ်မယ်ဆိုရင်တော့သူတက်ရောက်လိမ့်မယ်လို့ကျွန်တော်ကတော့မထင်ဘူးဗျဘာဖြစ်လို့လဲဆိုတော့သူအနေနဲ့တက်ရောက်လို့ရှိရင်သူဘာကြိုးထူးမလဲပေါ့သူအတွက်ဘာဖြစ်လို့လဲဆိုတော့သူတို့လက်ရှိလှုပ်ထားခဲ့တဲ့ရာဇဝတ်မှုတွေကနည်းတာမဟုတ်ဘူးဒီကိစ္စပေါ်မှာအာဆီယံကသူ့ကိုဒါကိုချီးကျူးဖို့ဖိတ်တာလို့တော့ကျွန်တော်မထင်ဘူးဗျအာဆီယံအနေနဲ့သူ့ပေါ်မှာတစုံတရာပြောဆိုလာမယ်ဆိုတာကိုသူလည်းတွေးမိပြီးသားဖြစ်မှာပါအဲ့ဒီအတွက်ကြောင့်မလို့သူ့အနေနဲ့ဒါကိုရှောင်ကွင်းဖို့အတွက်သူတက်ရောက်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျ
အဲ့တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီအာဆီယံအစည်းအဝေးကိုဖိတ်ခေါ်တဲ့အတွက်ဝေဖန်မှုတွေလည်းရှိတယ်လို့ပေါ့နော်အမြင်အမျိုးမျိုးတွေလည်းရှိပါတယ်တစ်ဖက်မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ခေါ်လိုက်တဲ့အတွက်အဲသူတို့စစ်ကောင်စီကိုပေါ့လေအတိမတ်ပြူရာရောက်တယ်ဆိုတာမျိုးလေအာဆီယံကိုဝေဖန်တာကြီးလည်းရှိတယ်အဲ့တော့အခုဆိုရင်ဒီလူထုအခြေပြုအဖွဲ့အစည်းတွေကနေပြီးတော့လေဒါကိုပေါ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့ဆိုပြီးတော့ဟိုသူတို့ကန့်ကွက်နေတာကြီးလည်းရှိတော့ဒီပေါ်မှာပေါ့နော်ကိုတင်လေးအောင်တို့ရောဘယ်လိုသုံးသပ်လဲရှင
်အဲ့ဒီမှာတော့ကျွန်တော်တို့ကနှစ်ပိုင်းခွဲပြီးတော့မြင်တယ်ဗျာဘယ်လိုမျိုးလဲဆိုတော့သူ့ကိုဒီလိုမျိုးဖိတ်ကြားခြင်းဟာတစ်ဖက်ကကြည့်ရင်တော့ဟုတ်တယ်ဒါစစ်ကောင်စီကိုအတိမတ်ပြုလို့ဖိတ်ကြားတဲ့တံတက်ရောက်နေတာပေါ့နော်အာဆီယံကနေပြီးတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါမှာအဲစစ်ကောင်စီရဲ့ခုနကတော့ကျွန်တော်ပြောသွားသလိုပဲလှုပ်ထားတဲ့လူမှုလူတွေပေါ်မှာတပ်ဖြတ်ထားတဲ့ဒီရာဇဝတ်မှုတွေကရှိနေတဲ့အခါမှာနိုင်ငံတကာမှာလည်း pressure တွေရရှိနေတယ်ဒီကိစ္စပေါ်နိုင်ငံတကာမှာလည်းဒီလောက်တောင်ပြောဆိုနေကြတဲ့အပေါ်မှာဒီအာဆီယံကဒါကိုသူ့ကိုအတိမတ်ပြုဖို့ဖိတ်တာတော့မဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကသုံးသပ်တယ်ပြီးလို့ရှိရင်ဒါကိုနိုင်ငံတကာကဆိုတာထက်ကိုလေဒီအနောက်နိုင်ငံတွေကနေပြီးတော့ pressure တွေအများကြီးပေးထားတာရှိတယ်။အဲ့ဒါအပြင်ကိုအနောက်နိုင်ငံတွေကလည်းအာဆီယံနဲ့အနီးကပ်ဆက်ဆက်ပြီးတော့သူတို့ကအာဆီယံနိုင်ငံတွေအပေါ်မှာသူတို့ချင်းကပ်ပြီးတော့ဆောင်ရွက်နေတာတွေရှိတယ်။အဲ့တော့ဒီဟာကဒီအာဆီယံအနေနဲ့မြမအရေးမှာဝင်ပြီးတော့ရပ်တန့်ဖို့မလုပ်ဖို့နော်ဆက်ပြီးတော့ဒီလိုမျိုးလူသားမှုတွေမကျွလွန်ဖို့ဆိုတော့နော်ရာဇဝတ်မှုတွေမကျွလွန်ဖို့ဆိုတော့ကိစ္စကိုသူတို့ချင်းကပ်ပြီးတော့ဖြည့်ရှင်းသွားမလားသုံးလို့ရှိရင်သူတို့အနေနဲ့ဂျာဝင်စိတ်ဆက်တဲ့ကိစ္စမျိုးတွေလုပ်မလားဆိုတဲ့ပုံမှန်လည်းကျွန်တော်တို့ကဒါဒီလိုလုပ်ဖို့ဖိတ်တာဆိုတော့သဘောမျိုးပေါ့နော်အဲ့လိုမျိုးသုံးသပ်တဲ့ကိစ္စမျိုးလည်းရှိပါတယ်ဗျအဲ့တော့နှစ်ဖက်ကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်ရမှာဖြစ်ပါတယ
်တကယ်တမ်းဒီအာဆီယံထိပ်သီးအစည်းအဝေးဆိုတာကမြမအရေးအတွက်ကျင်းပတဲ့နေရာမှာသူတို့ဒီအာဆီယံနိုင်ငံကခေါင်းဆောင်တွေ၁၀နိုင်ငံလုံးကခေါင်းဆောင်တွေတက်ရောက်ဖို့ရှိတယ်ဆိုတော့အနေထားမျိုးပေါ့နော်ဒါပေမဲ့ဒီနေ့ဒီတနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ကနေပြီးတော့သူကိုယ်တိုင်တက်ရောက်မှာမဟုတ်ပဲထိုင်းနိုင်ငံသားဝန်ကြီးကပဲဒီအစည်းအဝေးကိုတက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရထုတ်ပြန်ကြေညာလိုက်ပါတယ်အဲ့တော့ဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးရဲ့အခင်းကျင်းပေါ့နော်ဘယ်လိုမျှော်လင့်ထားလဲရှင
်အဲ့ဒီအတွက်ကတော့ထိုင်းကဒီရေးမှာနည်းနည်းအားပြော့သွားအောင်လုပ်တဲ့သဘောလားသို့မဟုတ်လို့ရှိရင်နော်သူအနေနဲ့ဒါကိုဝင်ပြီးတော့မဆွတ်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့နိုင်ငံရေးဝန်ကြီးကိုပဲလွှတ်တဲ့သဘောလားဆိုတော့ကျွန်တော်တို့နည်းနည်းသုံးသပ်ဖို့ရှိတာပေါ့နော်အဲ့ဒီလိုပဲမြန်မာပြည်ကလည်းနိုင်ငံကောင်းဆောင်ဆိုတဲ့ဟာမျိုးနဲ့ဖိတ်တာမျိုးလားဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားဖို့ရှိတာ
အဲ့တော့မြန်မာအရေးဆွေးနွေးမဲ့ဒီအာဆီယံထိပ်သီးအစည်းအဝေးဒီရရဲ့ရလဒ်ကိုဘယ်လိုမျှော်လင့်ထားလဲရှင်
ဒီစီဝေးရရလတ်ကိုတော့ကျွန်တော်တို့ကအကောင်းဆုံးမျှော်လင့်ထားတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံအနေနဲ့ဒီကိစ္စမှာတော်တော်လေးကိုအရေးပါနေတာတွေ့ရတယ်ကျွန်တော်တို့အနေနဲ့ကပြီးလို့ရှိရင်ကမ္ဘာပေါ်မှာတော်တော်ကိုပုံစိုးပန်းစိုးဖြစ်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေပေါ်မှာလည်းသူတို့ကတားဆီးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျ။ဒါပေမဲ့အာဆီယံမှာလည်းသူ့ဟာနဲ့သူအကြက်တဲတွေတော့ရှိနေနိုင်တယ်တခုရှိတာကအာဆီယံအနေနဲ့ရှင်လဲလျှောက်တာပြားလဲဆွဲတာဆိုတဲ့ပုံစံမျိုးနဲ့မသွားဘဲနဲ့ပြက်ပြက်သားသားယက်တီဖို့တော့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျ။